တိုက်မင်နစ္စတန်အာဖဂန်နစ္စတန်ပါကစ္စတန်နဲ့အိန္ဒိယလေးနိုင်ငံကိုတွေ့တန်းဖောက်လို့မဲ့ဘီလျံဒေါ်လာအမြောက်များတန်တဲ့ရေနံပိုက်လိုင်းစီမံကိန်းဟာကာလအတော်ကြာကြန့်ကြာနေခဲ့ရအခုတောက်ကြနေမှာတော့ပနေ့ရက်အခမ်းအနားကိုစတင်တော့မှာပါဒီ TAPI ပိုက်လိုင်းစီမံကိန်းဟာဒေါ်လာ10ဘီလျံတန်စီမံကိန်းကြီးဖြစ်ပြီးအလင်းအားရှဒေတာနဲ့တောင်အားရှဒေတာဆက်သွယ်နိုင်မဲ့ဒီပိုက်လိုင်းကိုဒီနှစ်ထဲမှာစပြီးအသုံးပြုနိုင်မှုမျှော်လင့်ထားတာပါတိုက်မင်းနစ္စတန်မှာရှိတဲ့သဘာဝဓာတ်ငွေတိုက်ဟာကမ္ဘာစရုပ်ထအကြီးဆုံးတိုက်ဖြစ်ပြီးအဲ့ဒီကနေအရှေ့1814ကီလိုမီတာရှိတဲ့ပိုက်လိုင်းနဲ့လာမယ့်နှစ်ပေါင်း30အတွင်းတစ်နှစ်ကိုသဘာဝဓာတ်ငွေကုဗမီတာ33ဘီလျံလောက်တွေ့ယူတင်ပို့နိုင်မယ်လို့ခန့်မှန်းပါတယ်။အိန္ဒိယနဲ့ပါကစ္စတန်တို့ကကုဗမီတာ14ဘီလျံစီလောက်ဝယ်ယူမှာဖြစ်တယ်လို့ကျန်5ဘီလျံကုဗမီတာကိုတော့အာဖဂန်နစ္စတန်ကယူမှာပါ။တောက်ကြတဲ့ပနက်ရိုက်ခန်းနာကိုအာဖဂန်နစ္စတန်အနောက်ပိုင်းဟရတ်မြို့မှာကျင်းပမှာဖြစ်ပြီးအင်ရှင်အာဖဂန်သမရနဲ့အတူတိုက်မင်းစတန်သမရပါကစ္စတန်ဝန်ကြီးချုပ်နဲ့အိန္ဒိယနိုင်ငံခြားရေးဝန်ကြီးတို့တက်ရောက်ကြမှာဖြစ်ပါတယ်။တိုက်မင်းစတန်ကသူ့နိုင်ငံတည်းကပိုင်းတွက်က2015ဒီဇင်ဘာလမှာစတင်ဆောက်လုပ်ခဲ့တာဖြစ်ပါတယ်။